ဂျပန်နိုင်ငံတိုကျိုမြို့နီယိုကိုဟာမာစစ်ကြောင်းမှာတိကျခွဲပြီးစိုက်ကပ်ထားတဲ့ Diamond Princess အပျော်စီးတင်မောပေါ်မှာပါရှိသူအမေရိကန်နိုင်ငံသား400နဲ့အယောက်40ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံခဲ့ရပါတယ်အဲ့ဒီယောဂကူးစက်ခံရသူတွေအနေနဲ့အမေရိကန်ကိုပြန်ဖို့သူတို့ကိုလာရောက်ခေါ်ယူတဲ့လေးပြန်နေနဲ့မလိုက်ပါနိုင်ပဲဂျပန်နိုင်ငံကဆေးရုံတွေမှာကုသမှုဆက်လက်ခံယူသွားရမှာဖြစ်ပါတယ်လောလောဆယ်တော့အမေရိကန်အစိုးရကအပျော်စီးတင်မောပေါ်ကအမေရိကန်နိုင်ငံသားတွေကိုလေးရင်းစင်းလွတ်ပြီးပြန်လဲခေါ်ဆောင်ဖို့စီစဉ်ထားတာပါဒီနေ့ကလေးညနေပိုင်းရရှိတဲ့ writer တရေအရအခုခါအမေရိကန်နိုင်ငံသားတွေတင်မောပေါ်ကဆင်းသွားပြီလို့ဆိုပါတယ်တကောင်းစီတွေဝစ်စင်ထားသူအမေရိကန်ကြီးတွေကတင်မောနီဘတ်စကားတွေပေါ်ကနေလက်ပြထုတ်ဆက်နေတာကိုမြင်ကြရတယ်လို့လည်းဆိုပါတယ်။အမေရိကန်နိုင်ငံကကူးစက်ယောဂနဲ့ဓမ္မတိယောဂကဆိုင်ရာမြို့သား Institute NIAID ကဒေါက်တာအန်တိုနီဖော်စီကယောဂလက္ခဏာရှိသူအမေရိကန်တွေအနေနဲ့ကယ်ဆယ်ရေးလေယာဉ်ပြန်နေတဲ့အတူလိုက်နိုင်အောင်မှာမဟုတ်ကြောင်းသူတို့ဂျပန်ဆေးရုံတွေမှာကုသမှုခံရမှာမဟုတ်ဘဲကောမှသွားနိုင်မှာမဟုတ်ကြောင်းကြက်ခီးတွေကိုတော့အမေရိကန်ပြည်တော်စုမှာရှိတဲ့လေတပ်အခြေစိုက်စကန်စစ်စီတီအခြေမဆိုင်နဲ့ခေါ်ဆောင်သွားမှာဖြစ်ကြောင်းပြောပါတယ်Diamond Princess အပျော်စီးတင်မောဂျပန်ကိုမရောက်ခင်ဟောင်ကောင်မှာဆင်းနေခဲ့တဲ့အမျိုးသားကြီးတဲ့သူမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတော့တွေ့ပြီးတဲ့နောက်ယိုကိုဟာမာစစ်ကြောင်းမှာဖေဖော်ဝါရီ9ရက်ကတည်းကတိကျစိုက်ကပ်စီစောင့်ကြည့်နေတာဖြစ်ပါတယ်။တင်မောပေါ်ပါကြီးတဲ့တွေသူတို့ရဲ့နိုင်ငံတွေစီကိုပြောင်းရင်လည်းနောက်ထပ်နှစ်ပတ်တိကျခွဲစောင့်ကြည့်ဦးမှာဖြစ်တယ်လို့ American Hong Kong နဲ့ Canada နိုင်ငံတွေကပြောထားပါတယ်ခင်ဗျ။